ဟုတ်ကဲ့ဒေါက်တာသိန်းစိလက်ခင်ဗျာစီချိုယောဂကိုကာကွယ်ဖို့အတွက်အဓိကအနေနဲ့ချိုလွန်ငန်လွန်စီများလွန်တာတွေကိုစင်ကြင်မှုရှောင်ဖို့ဆိုပြီးပြီးခဲ့တဲ့တစ်ခေါက်ကကျွန်တော်တို့ရေပူးရသဘောပြောခဲ့တယ်ပေါ့ဆရာနော်အခုတစ်ခေါက်တော့ကာကွယ်ရေးအတွက်ဆရာကြီးအသေးစိတ်အကြောင်းလေးတွေဆက်ပြောအောင်အစားအသောက်တွေပဲစာပြီးပြောပြပေးပါလား
ချိုလွန်တဲ့အစားအစာတွေဆိုရင်တော့အချိုတတ်ပါတဲ့အစားအစာတွေပေါ့အထူးမြင့်ဆိုရင်ရေဆိုင်ရေတောက်ပါလို့ကျွန်တော်အရင်ပြောခဲ့သလိုပဲအချိုရည်တွေတောက်သုံးခြင်းအချိုလွန်ခဲ့တဲ့အစားအစာတွေစားသုံးခြင်းပေါ့နောက်အစီများလွန်တဲ့အစားအစာဆိုရင်လည်းဒါတိတ်ဆန်ရဲ့ပြည့်ဝစီတွေပေါ့စာအုပ်စီတွေတိုင်းနဲ့ချက်ထားတဲ့အစားအစာတွေပေါ့ကျွန်တော်တတ်နိုင်ကြကျွန်တော်ရှောင်မယ်ရှော့သားမယ်ပေါ့ငန်စားခြင်းငန်စားခြင်းကြောင့်တွေးတူတယ်တွေးတူခြင်းကြောင့်ကိုတွေးတူယောဂါဖြစ်နိုင်တယ်အဲဒါကြောင့်မို့ငန်စားသုံးခြင်းနဲ့ကျွန်တော်ရှော့ဖို့လိုပါမယ်ဗမာနိုင်ငံတကယ်လုံးမှာငန်စားသုံးမှုဘလောက်များလဲလို့တွက်ကြည့်တော့ဖြန်းဖြန်းအားဖြင့်တနေ့ကို10ဂရမ်လောက်စားနေတယ်လို့ကျွန်တော်တို့သုတေသရတွေ့တယ်နောက်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကလူတောက်တွေအနည်းဆုံး5ဂရမ်ထက်ဟိုရှော့စားရမယ်လို့ပြောတယ်အဲကျွန်တော်တို့ဒီဘာဖြစ်နေလဲစားတဲ့နေလို့ပြောတာလည်းအနည်းဆုံး2ဆလောက်ဗမာပြည်မှာပူစားနေတယ်ကျွန်တော်တပတ်ရှော့စားဖို့စီမံဆိုင်ပြင်းနေတာရေကျွန်တော်ရှိပါတယ်။နောက်ပြီးတော့ကျွန်တော်ဟင်းသီးဟင်းရွက်တွေပေါ့မြေမြတ်စသာစားပေးဖို့လိုပါမယ်။စီချိုမရှိသေးတဲ့အတွက်စိမ့်တဲ့ဟင်းသီးဟင်းရွက်တွေပေါ့ဘူဒီခင်းသီးရုံးမှုတွေတိချမောင်ရွက်အစသည်ပြီးဟင်းသီးရွက်တွေကျွန်တော်များများစားသုံးပေးဖို့လိုပါတယ်နော်
။ဟုတ်ကဲ့ဆရာဒီနေရာမှာတချို့ကလည်းမြန်မာနိုင်ငံမှာထမင်းလိုမျိုးဒီကစီတက်စားတာများလွန်းတယ်ပေါ့နော်။အဲ့ဒါအတွက်ဘလို့ပုံမျိုးစားတဲ့နေဆိုတာကိုမြင်သာအောင်လို့ရှင်းပြပေးပါလားဆရာ
။ဂျီဝီယာအဖြစ်ကျွန်တော်ပြောမယ်ရှင်ထမင်းစားတော့မယ်ဆိုရင်ထမင်းပကံတပကံကိုစိမ်မှန်းနဲ့၄ပုံတပုံခွဲထားလိုက်ပါ၄ပုံပုံတပုံမှာတော့ကျွန်တော်ကထမင်းသူ့ကိုကစီတတ်ပါတဲ့အစားအစာပေါ့ထမင်းပဲဖြစ်ပါမှုပဲဖြစ်ချပါတီပဲဖြစ်ပလာတာပဲဖြစ်ခေါက်ဆွဲပဲဖြစ်ပေါ့အဲ့ဒါ၄ပုံတပုံပဲကျွန်တော်ဖြည့်တင်တယ်ပြီးရကျန်တဲ့၄ပုံတပုံတော့ကျွန်တော်အသားကိုကျွန်တော်ထည့်တင်တယ်ပြီးရင်တော့ကျွန်တော်တဝက်ကျန်နေတယ်ကျန်နေတဲ့ဟာကိုတော့အဲ့ဒါဟင်းသီးကြီးပဲကျွန်တော်ဖြည့်ပြီးစားဖို့လိုပါလိမ့်မယ်အဲ့တော့ဒီလိုပုံစံနဲ့ရေဘူးရအဖြစ်ပေါ့သို့ပါတော့ညာလေဆိုတော့ထမင်းလေးပုံတုံဆိုတာဒါကျွန်တော်ရီဘူးရဆောင်ပြီးပြောရတာဖြစ်တဲ့အတွက်ကြောင့်မလို့ပြောချင်းသို့ပါတော့ညာလေတချို့အဖြစ်ကိုကာရလူသမားဒီမှာလေသမားကြီးတွေပေါ့အရန်ကိုကာရနဲ့လိုရလူမျိုးညာတော့ဒီဆိုတော့ထမင်းလေးပုံတုံနဲ့ဆိုင်တော့ပို့ပြီးတော့လူလူကောင်းလူမှာပေါ့သူတို့ကြရင်တော့နောက်ထပ်လေးပုံတုံတော့ကျွန်တော်ထပ်တက်စားလို့ရပါဒါပေမဲ့ရီဘူးရအဖြစ်တော့အများစုတော့ကတော့ထမင်းစားတိုင်းစားတိုင်းပကံရဲ့လေးပုံတုံလောက်ပဲကျွန်တော်မှန်ပြီးစားဖို့လိုပါတယ်နောက်ကျွန်တော်လူမျိုးတိတ်ပြီးတော့ကစီတတ်တွေစားတိတ်များတွေအတွက်အဲ့တော့ရေဦးလုံးလောက်အောင်တောက်ဖို့လိုပါလိမ့်မယ်။ဒါရေတန့်ပလင်းကြီးနဲ့1လီတာပလင်းနဲ့အနည်းဆုံး3ပလင်းပေါ့ဖြစ်နိုင်ရင်ကျွန်တော်တောက်ဖို့ကျွန်တော်ကြင်ညာပြတယ်
။ဟုတ်ကဲ့ဆရာ။အခုလိုအစားတောက်ပြီးတဲ့အခါကျတော့နေပုံထိုင်ပုံလှုပ်ရှားပုံနဲ့ပတ်သက်ပြီးတော့
ကိုယ်လက်လှုပ်ရှားမှုကိုလည်းများများလုပ်ရမယ်။အနည်းဆုံးတစ်နေ့ကိုမိနစ်30တစ်နေ့ကိုလုပ်ဖို့လိုမယ်။တစ်ပတ်ကို5ရက်မိနစ်150လူတိုင်းဒီကိုယ်ကရလှုပ်ရှားမှုကိုအထူးသီးသန့်နေ့စဉ်လှုပ်ရှားမှုတွေအပြင်လှုပ်ရှားဖို့လိုမယ်။နေ့နေ့လှုပ်ရှားမှုတွေတော့တော်လက်တက်ကြဆောင်နဲ့ကျွန်တော်လှုပ်ရှားဖို့လိုမယ်။ကျမတို့ကျွန်တော်အထက်တွေသွားလဲကျွန်တော်လေးတက်တဲ့မမြင့်တဲ့အထက်တွေဆိုရင်ကျွန်တော်ခြေထောက်မှာတန်ရရတဲ့လူခြေထောက်တစ်ခုမရှိတဲ့လူနည်းနည်းကရှိတဲ့လူလည်းလို့ခြေထောက်ကိုပဲအသုံးပြုပြီးတက်တင်တယ်ဆင်းတင်တယ်အခုကတော့ဗါလိဆိုဓာတ်လိကိုင်းနဲ့ဆင်းတယ်ဓာတ်လိကိုင်းနဲ့တက်တယ်နောက်ဖျားသွားတယ်ရွှေတုံးဖျားသွားတယ်ကျွန်တော်ငယ်တုန်းကဇောင်းတန်းတက်သွားတယ်အခုတော့ပင်မလူတွေပြုံတိုးနေတယ်ဆိုတော့ဓာတ်လိကိုင်းကပြုံတိုးနေအဲ့တော့မဝေးလွန်းသောကာလမဝေးလွန်းသောခီးတွေကိုဒီမှာတမိုင်လောက်ရှိတဲ့ခီးတွေကတော့ဈေးသွားတယ်ပေါ့အိမ်ကကားနဲ့သွားမယ်ဆိုရင်လမ်းလေးလျှောက်ပြီးသွားတာမျိုးပေါ့ဆပိနီစီးသွားတာမျိုးပေါ့တော့အရေးကြီးဆုံးကတော့အဝလွန်ခဲ့ခြင်းနဲ့ကျွန်တော်ဆီယူသူယောဂနဲ့ဆက်ဆက်မှုရှိနေတာဖြစ်တဲ့အဝမလွန်ခဲ့အောင်လို့ကျွန်တော်ကိုယ့်ကိုထိန်းထားဖို့လုပ်ပါမယ်။အဲ့တော့ weight watching ကျွန်တော်လုပ်ဖို့လုပ်ပါတယ်။လူတယောက်ကကိုယ့်ရဲ့ weight ကိုဘယ်လောက်ရှိလဲဆိုတာကိုပုံမှန်လေးပေါ့တပတ်တစ်ခါလောက်ပုံမှန်ကြည့်ပြီးတော့စောက်ထဲမှာချရည်ထားပြီးတော့စောင့်ကြည့်နေဖို့လုပ်မယ်။ဓမ္မလာနဲ့ဒီပတ်အပေါက်တရားရှိတယ်။နှစ်ရွက်ကြ100.5ရှိတယ်။နှစ်ရွက်ကြ100.5နဲ့100.9အတသူကတက်လာပြီးဆိုစတဲ့ဆပြီးတော့ချော့ချဖို့ကြိုးစားလို့ရမယ်။အရင်ဝါသွားကြီးတော့လွန်သွားရင်ငါတော့ဝါသွားကြီးသူပြန်ချော့ရတာကျွန်တော်ရမ်းချော့ရတယ် weight watching လုပ်နေဖို့လိုမယ်အဲ့တော့ weight ကြဖို့ဆိုရင်တော့ဆရာပြောတယ်ကိုယ်အတွက်လိုအပ်တဲ့ calorie တက်ကိုပဲသက်ဆိုင်ဆိုင်ဝင်နဲ့တိုင်ပင်ပြီးတော့ဘယ်လောက်ပဲ calorie လိုတယ်အဲ့ calorie တော့ပဲစားနိုင်ဖို့ကြိုးစားဖို့လိုမယ်ကိုယ်လက်လှုပ်ရှားလိုက်ကြမှလို့လိုမယ
်ဟုတ်ကဲ့ဆရာနောက်ဆုံးအနေနဲ့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်ကော
ကြည့်ရသူယောဂမဖြစ်ခင်ကဘို့လို့ဆိုရင်ကြည့်ရသူယောဂလည်းမကပါဘူးနှလုံးယောဂတွတ်တွယောဂဒါရင်းနဲ့လည်းဆက်ဆက်နေစိတ်ဖိစီးမှုလို့ခေါ်တဲ့ stressဒီနေ့ကလာမှာတော့လူတိုင်းနှိပါပဲ stress တွေကအကြောင်းမျိုးမျိုးကြောင့်များလာပါတယ်အဲ့တော့ကိုယ့်ရဲ့စိတ်ဖိစီးမှုကိုနည်းအောင်လို့အတွက်ကိုယ့်စိတ်ကိုကိုယ်ငြိမ်အောင်ကိုယ့်စိတ်ကိုကိုယ်ညှင်းညမ်းမှုရအောင်တနည်းတစ်ပုံနဲ့တော့ကြိုးစားတင်တယ်ပေါ့ဆိုပါတော့ဘုရားဘာသာလူမျိုးများတရားထိုင်တဲ့ပဋိစိတ်တွေဒါနဲ့ stress ကိုသူ့ဟာစေသူအထိုက်လျောက်တော့သက်သာတယ်ပေါ့အဲ့တော့ stress ကိုနည်းပါဖို့ဆိုတော့ကျွန်တော်အချက်၄ချက်အကြံဉာဏ်ပေးခြင်းပါတယ်ပေါ့နော်နံပါတ်၁ကတော့တနည်းတာကလာဘာလုပ်ရမလဲအဲ့အလုပ်တွေ time management ကြိုးစီနေအချိန်မီပြောင်းလို့ကတရားလေးဆွဲတာယူအချိန်လေးတိုင်းမှာပုံမှန်လေးလုပ်သွားခြင်းအပြင်ကျင့်ကြိုးပြီးအောင်လုပ်ခြင်းအပြင် ကျွန်တော် stress ကိုအများကြီးတက်တာကြည့်တယ်တိုင်းဒီပဲဆိုမှတာမင်းနဲ့ကျုံသူထောက်လို့တဲ့ခါကျနောက်ကျနေပြီဆိုပြီးတော့လောက်တော့မှ sick ဆာ stress တွေကအများများတယ်နောက်တစ်ခုကတော့လူတယောက်ကအချိန်မမှန်အဟာရရှိတဲ့အစားအသောက်တွေစားတော့ဘူးလို့မယ်အေးရွားအောင်ကျွန်တော်အနည်းဆုံး6နာရီ9နာရီ10နာရီလောက်ကျွန်တော်အိပ်ဖို့လိုမှာနံပါတ်4ကတော့ကျွန်တော်ပြဿနာပေါင်းများစွာကိုဖြေရှင်းရတဲ့အခါမှာတချို့သောပြဿနာတွေတယောက်တည်းကြိတ်ပြီးတော့မနိုင်တဲ့ဝင်ဝင်ထမ်းမှန်နေကိုမနိုင်တဲ့ဝင်ဝင်ကိုမဖြေရှင်းနိုင်တဲ့ဟာကိုမသိတဲ့ဟာကိုကိုယ့်ရဲ့ဆရာသမားပဲဖြစ်ဖြစ်ကိုယ့်ရဲ့မိဘပဲဖြစ်ကိုယ့်ရဲ့အထက်လူကြီးပဲဖြစ်ဒီပတ်တန်တဲ့ပတ်သက်လို့တက်ကြွန်းသောလူကိုဖွင့်ဟပြီးတော့တိုင်ပင်ပြီးတော့အကြံဉာဏ်ယူခြင်းအားဖြင့်ကိုတယောက်လည်းကြိတ်ပြီးမနိုင်တဲ့ဝင်ထမ်းနေရတဲ့ဆိုင်တော့အနန္တဆွတ်ဆရာအများကြီးတက်တာလားဒါဒီလာလို့မှသူစီစီယောဂါတွေကိုမပြစ်ခင်တဲ့အောင်ကာဝယ်ထားလို့ရတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ